မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်မတ်လ10ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးရေးမှူးဟောင်းပေါ်မနာဖော့ကိုအခွန်ရှာမှုဗန်ဒိုင်းလုပ်ငန်းတွေမှာမမှန်မကန်လုပ်မှုတွေနဲ့ထောင်ဒဏ်48လဆင်ရချလိုက်ပါတယ်။တောင်ကိုရီးယားစိုးရွားအဖွဲ့တွင်အပြောင်းလဲလုပ်တဲ့အစီအစဉ်စိတ်တပိုင်းဖြစ်တဲ့ပြည်လဲပေါင်းစည်းဝင်ကြီးကိုသမ္မတကဒီနေ့ပဲပြောင်းလဲခန့်အပ်ကြောင်းကြေညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာလွှင့်သတင်းတွေကိုတော့မဆုမျက်မှွန်နဲ့တူကြေညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းတော်တာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့အမေရိကန်နိုင်ငံသားရဲ့ဌာနကချီးမြှင့်တဲ့နိုင်ငံတကာအမျိုးသမီးရဲစွမ်းတက်တီရှင်များစုကိုတော့မြန်မာနိုင်ငံကကရင်အမျိုးသမီးနော်ကညောဖော်ရရှိပါတယ်။နောက်ပြီးတော့ဒီကနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ကိုတော့မြန်မာအပါအဝင်ကမ္ဘာတဝန်းကျင်းပပါတယ်။မြန်မာအမျိုးသမီးတွေရဲ့နိုင်ငံရေးဥဆောင်မှုအခန်းကဏ္ဍအခြေအနေပေါ်တုံ့တက်မှုဘယ်လိုရှိပါသလဲ
။နိုင်ငံရဲ့တာဝန်ကိုထောက်ဆောင်ရမယ်ဆိုလို့ရှိရင်အမျိုးသမီးနဲ့အမျိုးသားတန်းတူရွေးချယ်လိုက်ရတဲ့အခါမှာအရေးချင်းတူတယ်ဆိုရင်တော့
ဒီသတင်းကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ပြီးတော့ဒီအစိုးရနဲ့ MCA အပြည့်ရဲ့စာချုပ်ချုပ်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်က MCA အပြည့်ရဲ့မချုပ်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းပြီးတော့အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့လမ်းပြမြေပုံတစ်ခုကိုဒီလိုအပ်နေတယ်ဆိုတဲ့အကြောင်းတောင်းဆိုလိုက်တဲ့သတင်းပေးပို့ချက်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့စောက်ကြညက်နေကင်းရဲ့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမျက်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးရေးမှူးဟောင်းပေါ်မနာဖော့ကိုအခွန်ရှာမှုဗန်ဒိုင်းလုပ်ငန်းတွေမှာမမှန်မကန်လုပ်မှုတွေနဲ့ထောင်ဒဏ်48လဆင်ခြင်ချလိုက်ပါတယ်။စူဝါရှင်နေတွေကတော့နှစ်ရှည်ထောင်ဒဏ်ပြည့်ပြည့်ကိုရှောက်လဲထားကြတာပါ။မနေ့ကတရားခွင်မှာကျူးလွန်ခဲ့တဲ့မှုတွေနဲ့ပတ်သက်လို့တောင်းပန်တာမရှိခဲ့ပဲသူ့အတွက်ဂုဏ်သိက္ခာထိခဲ့ပြီးအရှက်တကွဲဖြစ်ခဲ့ရတဲ့အကြောင်းတရားသူကြီး TSLS ကိုပြောဆိုခဲ့ပါတယ်။ရုရှားစူဝါလူလာသူယူကရိန်းသမ္မတဟောင်းပီတာယန်နူကိုဗစ်အတွက်ကျိုးဆောင်ပေးရကဒေါ်လာတန်းနဲ့ချီဝင်ငွေရခဲ့တာတွေကိုဖုံးကွယ်ထားတဲ့အတွက်အခွန်ရှောင်မှုနဲ့အရေးယူခံခဲ့ရတာပါသူရဲ့အင်ကြီးအင်ကောင်းတွေနဲ့တမိုးကြီးဝတ်စားတွေပါဝင်ထက်တန်းကျကျနေထိုင်နေအောင်ဗာဂျီးနီးယားပြည်နယ်ကဗန်နီမှာငွေချေးရမှာလဲလိမ်လည်ပြောဆိုခဲ့တာဖြစ်ပါတယ်သူရဲ့အကျိုးဆောင်ရှင်တွေကတော့စင်ချက်ပေါ်တစုံတရာမှတ်ချက်မပေးခဲ့ပေမဲ့2016အမေရိကန်သမ္မတရွေးကောက်ပွဲကိုကျောင်းဝင် support ခဲ့တဲ့ရုရှားနဲ့သမ္မတထရန့်ရဲ့စီဝင်အဖွဲ့တို့ကြားဆက်နွယ်မှုရှိမရှိအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့အဖွဲ့ကစုံစမ်းစစ်ဆေးမှုတွေမှာသူ့အမှုတွေပါဝင်ပတ်သက်တဲ့ထောက်ထားမရှိတာထင်ရှားနေတယ်လို့ပြောဆိုခဲ့တာပါ။ထောင်နဲ့၄နှစ်နီးပါးပြည်ထောင်ပြင်မနာဖော့ကိုတရားသူကြီးကဒေါ်လာ5000တန်တက်ခဲ့ပါတယ်။အခုမှအပြင်မနာဖော့ကတက်တဲ့တွေကိုနှောက်ယှက်မှုပူးပေါင်းကြံစည်မှုတွေနဲ့လည်းပြည်သူစုတရားရုံးနောက်တစ်ခုမှာတရားမှုရင်ဆိုင်နေရပြီးရှင်းတဲ့ပတ်တဲ့စင်ချက်ချဖို့လည်းစီစဉ်ထားပါတယ်။
ကျူးဆန့်ကျင်ရဲ့အပါအဝင်အမုန်းပွားမှုကိုနဲ့မတူသူတွေအပေါ်သီးမခံနိုင်မှုအားလုံးကိုဝေဖန်ပြစ်တင်တဲ့ဆုံးဖြတ်ချက်ကိုအမေရိကန်လွှတ်တော်အမတ်တွေတညီတညွတ်ထဲသဘောတူခဲ့ကြပါတယ်။အစ္စရေးပေါ်ထားတဲ့မူဝါဒအပေါ်မွတ်စလင်အောက်လွှတ်တော်အမတ်တယောက်ကဝေဖန်ပြောကြားခဲ့ပြီးတဲ့နောက်လွှတ်တော်မှအခြေအတင်ဆွေးနွေးခဲ့ကြပြီးအခုလိုဆုံးဖြတ်လိုက်ကြတာဖြစ်ပါတယ်။အမေရိကန်ထဲမှာအစ္စရေးအတွက်စီးရုံးလှုပ်ရှားကြသူတွေဟာတခြားနိုင်ငံအတွက်တစ္ဆာခံပေးသူတွေဖြစ်တယ်လို့လွှတ်တော်အမတ်အီဟန်အိုမှာပြောကြခဲ့တာပါဒီပြောကြမှုဟာဂျူးဆန်းကျင်တဲ့အမြင်နဲ့ပြောတာလို့လွှတ်တော်အမတ်တော်တော်များများကပြောကြပေမဲ့ဂျာတာဘရီနီကဆုံးဖြတ်ချက်ထဲမှာတော့လွှတ်တော်အမတ်အိုမှာကိုနာမည်တက်ထောက်ပြတာမျိုးမပါပါဘူးအမေရိကန်ရဲ့တံပိုးထားမှုတွေရည်မှန်းချက်တွေကိုစန့်ကျင်ပြီးသီးမခံနိုင်တဲ့အမုန်းပွားထုတ်ဖော်ပြောဆိုမှုတွေကိုအပြစ်တင်တယ်လို့တော့ဖော်ပြထားပါတယ်အစ္စရေးနိုင်ငံအရေးစီးရုံးဆောင်ရွက်တဲ့အင်မတန်မှဩဇာညောင်းလာတဲ့အမေရိကန်အစ္စရေးရေးရာကော်မတီရဲ့ငွေကြေးဩဇာနဲ့ပတ်သက်လို့လည်းအမတ်အိုမှာအရင်ကမေးခွန်းထုတ်ခဲ့ပူပါတယ်အခုလွှတ်တော်မှဆုံးဖြတ်ခဲ့တဲ့ဆုံးဖြတ်ချက်ကဂျူးဆန့်ကျင်ရေးကိစ္စကိုအဓိကမရည်ရွယ်တော့ဘဲအစ္စလမ်ဘာသာအပေါ်မကြိုက်သူတွေတခြားလူနည်းစုတွေအပေါ်ဆန့်ကျင်သူတွေအပါအဝင်ကိုနဲ့မတူသူမှန်သမျှကိုသီးမခံနိုင်တဲ့သူတွေကိုဝေဖန်တဲ့ရေဘူးရဆောင်ရွက်ချက်မျိုးဖြစ်သွားတယ်လို့ Republican အမတ်တော်တော်များများနဲ့ Democrat အမတ်တချို့ကစောတကတက်ခဲ့ကြပါတယ
်။ဒီလိုနိုင်ငံကဆက်သွယ်ရေးလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီရဲ့လုပ်ငန်းတွေပေါ်ကန့်သက်တဲ့ဥပဒေတရားကို American Congress တော်ကမနေ့တုန်းကချက်မှတ်ထားတာအခြေခံဥပဒေနဲ့မညီဘူးဆိုပြီး American ဆိုရကို Huawei ကတရားစွဲလိုက်ပါတယ်။ American မျိုးသားကာဝေးအုပ်ရရဲ့အပိုင်889ဟာအခြေခံဥပဒေရဲ့နှစ်သားရီဖြစ်တဲ့အာနာခေါဝေးနဲ့ဥပဒေနဲ့ညီဆောင်ဖို့ပြဋ္ဌာန်းချက်တွေကိုချိုးဖောက်ရောက်တယ်ဆိုပြီးတရားစွဲခဲ့တာပါ။ Company တစ်ခုကိုတည်တံ့ရွေးချယ်ပြစ်မှတ်ထားပြီးတရားရုံးတင်စစ်ဆေးတာမျိုးမရှိဘဲအပြစ်ပေးတာအခြေခံဥပဒေမှာပြဋ္ဌာန်းချက်တွေကိုဖောက်ပြဲရောက်တယ်လို့လည်းတိုင်ကြားထားပါတယ်။ပြည်ရဲ့နေမှာပဲသမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးအတည်ပြုထားတဲ့ဥပဒေထဲမှာတော့ American Social Agency တွေနဲ့ Contract လုပ်ငန်းတွေအနေနဲ့တရုတ်ကုမ္ပဏီတွေဖြစ်တဲ့ ဟွာဝေးနဲ့ ZTE ကုမ္ပဏီတွေထံကနေပစ္စည်းတွေဝန်ဆောင်မှုတွေဝယ်ယူသုံးစွဲတာတွေကိုတားမြစ်ထားတာပါ။ဟွာဝေးကုမ္ပဏီရဲ့အလဲကျဥဒ္ဓကောင်ဖင်းကတော့အမေရိကန်ရဲ့တားမြစ်ချက်ကဥပဒေနဲ့မညီသလိုကုမ္ပဏီကိုလည်းမကအမေရိကန်ဝယ်ယူစားသုံးသူတွေကိုပါထိခိုက်နစ်နာစေတယ်လို့မနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်
။ Syria မှာ IS သွေးကြော်တွေနောက်ဆုံးလက်ကျန်သိမ်းပိုက်ထားတဲ့နေရာကနေဂျာတာရင်းတွေကလည်းအမျိုးသားအမျိုးသမီးနဲ့ကလေးငယ်ရာနဲ့ချီထပ်ပြီးတော့ထွက်လာခဲ့ကြပါတယ်။ Syria အရှေ့မြောက်ပိုင်းကဘန်ကူးစ်မြို့ကိုအမေရိကန်ကြောထောက်နောက်ခံပေးထားတဲ့ SDF တပ်တွေတိမ့်ပိုက်ထားတာတပ်တွေဝိုင်းဝန်းရန်ထားတာသတင်းတစ်ပတ်ကျော်ကြာလာတာနဲ့အမျှမြို့ထဲမှာရှိတဲ့အရက်သားတွေဒါအကုန်ပဲဖြစ်မယ်လို့မျှော်လင့်နေတဲ့အကြောင်း SDF တပ်ဖွဲ့ကပြောကြားခဲ့ပါတယ်။ Caliphate အုပ်ချုပ်ရေးဒေသအဖြစ်သိမ်းပိုက်ထားတဲ့ IS တွေချက်ဆုံးဖို့ရက်ပိုင်းပဲကြံတော့တယ်လို့ American တာဝန်ရှိသူတွေကအခိုင်အမာပြောနေတယ်လို့မြို့အောက်မှာကျင်းတွေတူပြီးတိုက်ခိုက်ဖို့ပုံခုနေတဲ့ IS တိုက်ခိုက်ရေးသမားအမြောက်အများရှိနိုင်တယ်လို့လည်းသတိပေးထားပါတယ်။ IS တွေအပေါ် SDF တပ်တွေရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်း Bankhus မြို့ကနေစွန့်ခွာလာတဲ့အရက်သားဟာ 8,000 ကျော်ရှိပါတယ်။အရင်သတင်းဘက်ကလည်းမြို့ထဲကနေဘေးလွတ်ရာထွက်လာခဲ့သူ 16,000 လောက်ရှိပါတယ်ရှင်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တောင်ကိုရီးယားမှာအစိုးရဖော်တွင်အကြီးအကျယ်ပြောင်းလဲလုပ်မဲ့အစီအစဉ်ဒစိတစ်ပိုင်းဖြစ်ပြန်လည်ပေါင်းစည်းဝင်ကြီးကိုဒီကနေ့ပဲသမရမွန်ချင်းအင်ကအသစ်ပြောင်းလဲခန့်ရလိုက်ပါတယ်ပြန်လည်ပေါင်းစည်းဝင်ကြီးချိုမြောင်ကွန်နီယာမှာကိုရီးယားအမျိုးသားပြန်လည်ပေါင်းစည်းဌာနရဲ့အကြီးအကဲအသက်55နှစ်အရွယ်ကင်ယုံချုံနဲ့အစားထိုးဖို့သမရရဲ့ဆွေပြေးချက်ကိုတော့လွှတ်တော်ကကြားနာစစ်ဆေးအတည်ပြုပေးရမှာပါငင်းချင်းပူပေါင်းဆောင်ရွက်မှုတွေနဲ့အတူကိုရီးယားကျောဆွယ်စစ်ထူထောင်လို့တဲ့သမရရဲ့မြုံမှန်းချက်တွေကိုထိထိရရောက်ကောင်တဲ့ပေါ်နေမဲ့သူပေါ်စီဝင်ကြီးဌာနကိုအတင်းဆောင်ရှိဦးဆောင်ပြီးကိုရီးယားနှစ်ပြည်တော်ကြားသဘောတူညီချက်တွေမမြန်ဆန်ဆန်ရရှိအောင်ဆောင်ရွက်နိုင်မဲ့သူဖြစ်ကြောင်းလည်းသမရရဲ့ပြောခွင့်ရကတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြန်ကိုရီးယားရဲ့နျူကလ িয়ার စစ်ဆင်တွေဖျက်သိမ်းပြီးအပြန်အလှန်တွေနဲ့အမေရိကန်ကပိတ်ဆို့တံခတ်မှုတွေဖျက်ရှားပေးပြီးအမေရိကန်နဲ့မြန်ကိုရီးယားခေါင်းဆောင်တွေဗီယက်နမ်နိုင်ငံဟန်နွိုင်းမြို့တော်မှာဒုတိယအကြိမ်ထိပ်သီးထွေးဆုံဆွေးနွေးခဲ့ကြပေမဲ့သဘောတူညီမှုတစုံတရာမရဘဲအဆုံးသတ်ခဲ့ပြီးတပင်းတစ်ပတ်လောက်ကြာမှတောင်ကိုရီးယားဆူရအဖွဲ့တွင်အပြောင်းအလဲတွေလုပ်ခဲ့တာပါ။အမေရိကန်ကတံခတ်မှုတွေလျှော့ပေးခြင်းအပြင်တောင်နဲ့မြောက်ကိုရီးယားနိုင်ငံကြားစမှုဇုံတွေခီးစွမ်းလုပ်ငန်းတွေယထာတည်ယူပို့ဆောင်ရေးလုပ်ငန်းတွေအပါအဝင်စီမံကိန်းတွေတိုးချက်သွားဖို့မျှော်လင့်ထားတဲ့တောင်ကိုရီးယားသမ္မတအတွက်တော့ထိပ်သီးဆွေးနွေးမအောင်မြင်ဖြစ်ရတဲ့အတွက်အထိနာခဲ့တယ်လို့လည်းအကဲခတ်တွေကတွေ့ကြပါတယ်။တောင်ကိုရီးယားသမ္မတကတော့သိပ္ပံနဲ့နည်းပညာဝန်ကြီးဌာနအင်ဂျင်မှုဝန်ကြီးဌာနအကစားနဲ့ခီးစွမ်းလုပ်ငန်းဝန်ကြီးဌာနအသေးစားနဲ့အလဆဝန်ကြီးဌာနပြည်ထောင်ဝန်ကြီးဌာနကုန်လန်းတည်ယူပို့ဆောင်ဝန်ကြီးဌာနနဲ့ငါးဖက်လုပ်ငန်းဝန်ကြီးဌာနဝန်ကြီးတွေကိုလည်းပြောင်းလဲခန့်ခဲ့ပါတယ်
။ဗင်နီဇွဲလားနိုင်ငံတော်မှာဒီကနေ့တောက်ချာနဲ့အစောပိုင်းအထိလျှက်စစ်တပ်အားတွေပြတ်တောက်နေပါတယ်။ပုံမှန်မီးပြတ်လင်းမရှိတဲ့ကရာကတ်စ်မြို့တော်အပါအဝင်နိုင်ငံရဲ့ပြည်내23ခုလုံးနီးပါးမှာလျှက်စစ်တပ်အားတွေပြတ်နေတာပါ။ရုံစင်ရုံတက်ချိန်မြို့တော်မှာမီးပြတ်နေတာကြောင့်ယထာပြေးဆွဲမှုတွေကိုရပ်ထားသလိုလမ်းတွေပေါ်မှာဘတ်စကားတွေတိတ်မရှိတဲ့အတွက်လူအများအများဟာလိုရာခရီးရောက်ဖို့နိုင်နဲ့ချီချေချင်းလျှောက်သွားကြရပါတယ်။နိုင်ငံရဲ့အကြီးဆုံးရေအားလျှက်စစ်စက်ရုံကြီးဖြတ်စည်းခံရတယ်လို့တာဝန်ရှိသူတွေကပြောပေမဲ့ဘာသက်တည်းအထောက်အထားမှမပြခဲ့ပါဘူး။လျှက်စစ်မီးစစ်ပွဲဖြစ်အောင်လို့အမေရိကန်ပြည်ထောင်စုရဲ့ညွှန်ကြားချက်ကြောင့်အခုလိုမီးတွေပြတ်နေတာလို့သမ္မတနီကိုလတ်စ်မဒူရိုကလည်းအပြစ်တင်ပါတယ်။တချိန်တည်းမှာပဲဗင်နီဇွဲလားနိုင်ငံရဲ့အခြေအနေဟာကြုံမှုသမျှတွေမှာအရှုပ်ထွေးဆုံးဖြစ်တယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကပြောကြားလိုက်ပါတယ်။ဗင်နီဇွဲလားရဲ့စီးပွားရေးဟာအစားအသောက်နဲ့အာဟာရပြည်ထနာအလွန်အမင်းငွေကြေးဖောင်းပွားမှုမတည်ငြိမ်တဲ့ငွေကြေးလဲလှယ်မှုလူဆွမ်းအားကျဆင်းမှုကုန်ထုတ်လုပ်မှုဆွမ်းအားနဲ့ငွေကြေးပြည်ထနာစတဲ့ပြည်ထနာကြီးတွေအလုံးရောထွေးနေတယ်လို့ IMF ပြောခွင့်ရ Gary Rice ကဖော်ပြပြောဆိုခဲ့တာပါဒီပြည်ထနာတွေကိုဖြေရှင်းနိုင်ဖို့ခိုင်မာတဲ့အစီအစဉ်လိုသလိုနိုင်ငံတကာရဲ့ကြကြဲပြန့်ပြန့်ထောက်ခံမှုလိုအပ်တယ်လို့သူကပြောပါတယ်လူတိုင်းအသိမှတ်ပြုတဲ့တရားဝင်အစိုးရကတောင်းဆိုတာနဲ့ငွေကြေးကူညီထောက်ပံ့မှုတွေချက်ချင်းပေးကြမှာဖြစ်တယ်လို့ IMF အကြီးအကဲ Christine Lagarde ကလည်း Economist Radio နဲ့မေးမြန်းခန်းမှာပြောကြားထားပါတယ်။ Nicolas Maduro နဲ့သမ္မတအဖြစ်ကြီးညာထားတဲ့အတိုက်ခံခေါင်းဆောင် Juan Guaido တွေကဘယ်သူကိုတရားဝင်သမ္မတအဖြစ်အတိအမြတ်ပြုမလဲဆိုတာကို IMF ကမဆုံးဖြတ်ရသေးဘူးလို့ပြောခွင့်ရ Rice ကပြောပါတယ်။
ဒီနေ့ချက်ရောက်တဲ့ပြည်ဆိုင်အမျိုးသမီးများနေ့အထိမ်းအမှတ်ဖြစ်ပြီးမြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းမှာအမျိုးသမီးအခွင့်အရေးရဖို့နဲ့အကောင်အွယ်ပေးဖို့တောင်းဆိုလိုက်ကြပါတယ်။နေပြည်တော်နဲ့ရန်ကုန်ပါဝင်မြန်မာနိုင်ငံကမြို့တော်တော်များမှာဆွေးနွေးကစီစဉ်ကျင်းပတဲ့အခမ်းအနားတွေမှာတော့အမျိုးသမီးတွေအခွင့်အရေးနဲ့စွမ်းရည်မြင့်တင်ရေးဟောပြောမှုတွေပြိုင်ပွဲအခမ်းအနားတွေလည်းပါဝင်ပါတယ်။အမျိုးသမီးအခွင့်အရေးလှူရှာသူတွေကတော့မြန်မာနိုင်ငံမှာအမျိုးသမီးတွေပေါ်အကောင်အွယ်တွေအားနည်းနေတာတွေထို့သဖြင့်လက်နက်ကန်ပြုတ်ကတ်တွေဖြစ်တဲ့နေရာတွေမှာအမျိုးသမီးတွေပေါ်ကျန်းဖက်မှုတွေနဲ့ရင်ဆိုင်နေရတာတွေကိုအလေးထားပြောခဲ့ကြတာပါ။ပြည်ဆိုင်အမျိုးသမီးများနဲ့ထိမ့်မှခန္ဓာတွေစီစဉ်ကျင်းပခဲ့တဲ့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံကလည်းအမျိုးသမီးတွေအတွက်တရားမျှတမှုရရှိရေးနဲ့ကျူးလွန်သူတွေပြစ်ဒဏ်ခံလို့ခွင့်ရနေတာတွေအဆုံးသတ်ရေးတိုက်တွန်းသွားခဲ့ကြပါတယ်
။အမေရိကန်နိုင်ငံကြားရေးဌာနကပေးတဲ့အမျိုးသမီးရဲစွမ်းတက်သည့်ရှင်များစုကိုမြန်မာနိုင်ငံကအပါအဝင်ကမ္ဘာတဝန်းကအမျိုးသမီးတွေရရှိသွားပါတယ်။ဒီစုတွေကိုအမေရိကန်နိုင်ငံကြားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့သမ္မတကတော်မလာနီယာထရမ့်တို့ကပေးအပ်ခဲ့ကြပါတယ်။စုရသူအမျိုးသမီးတွေဟာဒုက္ခအခက်အခဲကြီးတွေကိုရရဲဝင်းဝင်းရင်ဆိုင်ခဲ့ကြသူတွေဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ရဲစွမ်းတက်သည့်ရှိတဲ့အမျိုးသမီးတွေနေရာတိုင်းမှာရှိကြပေမဲ့အများစုဟာအတိအမှတ်ပြုမခံခဲ့ကြရဘူးလို့လည်းသူကစုပေးပွဲမှာပြောပါတယ်။လူမှုအတိုင်းဝိုင်းမှာအလိုအဆုံအရာတစ်ခုကရဲစွမ်းတက်သည့်ရှိဖို့ဖြစ်ကြောင်းနဲ့အပြောင်းလဲအကြောင်းပြောသူနဲ့လက်တွေ့လှုပ်သူကြားကွာခြားချက်ကရဲရင့်မှုဖြစ်ကြောင်းကိုလည်းသမ္မတကတော်မလာနီယာထရမ့်ကပြောကြားသွားပါတယ
်။တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအယူအဆထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်။အမေရိကန်နိုင်ငံသားရဲ့ဌာနကနေကျင်းပတဲ့ဒီနိုင်ငံတကာအမျိုးသမီးများရဲစွမ်းတက်သည့်ရှင်များစုချင်းမြင်ပွဲခန်းနာမှာတော့မြန်မာနိုင်ငံကကရင်အမျိုးသမီးနော်ကညောဖော့ကလက်ခံရရှိပါတယ်။နေ့စဉ်ချင်းမြင်တဲ့ဒီစုပေးပွဲအခမ်းအနားကိုတော့မတ်လ9ရက်နေ့ကကျင်းပခဲ့တာမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကိုယ်တိုင်တက်ရောက်စုချင်းမြင်ပေးခဲ့တာပါ။ Washington DC မြို့တော်နိုင်ငံသားရဲ့ဌာနမှာကျင်းပတဲ့ဒီစုပေးပွဲကိုတော့ကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုအောင်အောင်ကတင်ပြပေးထားပါတယ်။
ပရိပခဖြစ်ပေါ်ရဒေသကအမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့ဘဝတွေကိုကာကွယ်မြင့်တင်ပေးခဲ့တာကြောင့်လည်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်သွားတဲ့ရိုဟင်ဂျာတွေအရင်နဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေအပေါ်ပြက်ပြက်သားသားထုတ်ဖော်ဝေဖန်ခဲ့တာကြောင့်ကရင်မျိုးသမီးနော်ကညောဖော်ကိုနိုင်ငံတကာအမျိုးသမီးရဲစွမ်းသက်သည့်ရှင်များစုကိုပေးအပ်တာပါ။အခမ်းအနားကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကစုချင်းမြင့်ပေးအပ်ပွဲအခမ်းအနားမှာနော်ကညောဖော်ရဲ့ဆောင်ရွက်ချက်တွေအကြောင်းအခုလိုပြောပါရယ်
။ An activist in Burma.who has worked her entire life to support ethnic community displaced by the decades
long Sezun ni ne chi cha myin ga de Myanmar nengen ga pi rwin sin chao thwet pye pyaung shwe ni thain ja de tain na mi da su re paw bwa ta chao long myauk nan kunyi pe ga tu phit par de
အမျိုးသမီးရဲစွမ်းသက်သည့်ရှင်တွေရဲ့ဆန်းဆောင်ချက်တွေဟာနေရာတိုင်းမှာရှိနေတယ်လို့အဲ့လိုရှိနေဖို့လိုအပ်နေကြောင်းလဲဝန်ကြီးဖွန်ပေကပြောပါရယ်အမေရိကန်ဆိုရအနေနဲ့လဲမြန်မာဒီမိုကရေစီရင်းနဲ့ပတ်သက်ပြီးတော့အစင်းတစိုက်အားပေးကူညီလာခဲ့တာပါဒီစုပေးအပ်ပွဲအခမ်းအနားကိုအရင်သမ္မတတွေရဲ့ဂရော်ရီလဲတက်ရောက်ခဲ့ကြတယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ဂရော်လဲတက်ရောက်ပါတယ်ကိုဂျိုးဆွန်အနေနဲ့ခံပြီးတော့ရဲစွမ်းသက်သည့်ရှိတာဟာလူမှုအတိုင်းဝိုင်းအတွက်အကျိုးရှိစေတဲ့အကြောင်းသမ္မတဂရော်မလာနီယာထရမ့်ကအခုလိုပြောပါရယ်
I believe courage is one of the qualities we need most in society.
လူမှုအတိုင်းအဝိုင်းအတွင်းရဲစွမ်းသက်သည့်အဖြစ်နဲ့မကြောက်မရွံ့ဆောင်ရွက်ဖို့ဆိုတဲ့အရေးအချက်ကကျမတို့အတွက်အလိုအဆုံးအရာဖြစ်တယ်ဆိုတာယုံကြည်ပါတယ်။ဒီစိတ်ဓာတ်ဟာရှေ့လျှောက်လမ်းရမယ့်ခီးအတွက်လည်းပြင်ဆင်ပေးပါတယ်။ရဲစွမ်းသက်သည့်ဟာကြောင်းအလဲလုံရမယ်ဆိုတာကိုစကားနဲ့ပြောနေသူတွေနဲ့တကယ်အကောင့်ထဲပေါ်နေတဲ့သူတွေကိုလည်းခွဲခြားပေးပါတယ်။ရဲရဲမှုနဲ့လူသားချင်းစာနာမှုဆိုတာလဲရဲစွမ်းတက်သည့်ရှိမှဖြစ်ပြီးအဲ့ဒါဟာအများအတွက်ဦးစားပေးဆောင်ရွက်ပေးတယ်ဆိုတဲ့စွမ်းဆောင်ရည်ကိုဖြစ်ပေါ်စေပါတယ်
မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးနောက်ပိုင်းကလေးကဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ကြောင်းနေဆက်ဒေသတွေကလူမှုအနေနဲ့ဒုက္ခတွေပိုရင်ဆိုင်ခဲ့ရတာပါအထူးသဖြင့်အစ်ဆိုးရလက်ထက်မှာတိုင်းရင်းသားဒေသတွေအတွင်းအတင်းအဓမ္မနေရရွှေ့ပြောင်းမှုတွေလူရဲမှုတွေအမျိုးသမီးတွေအပေါ်အဓမ္မကျူးလွန်မှုတွေလည်းအများပြားရှိခဲ့တာကြောင့်ဆိုပြီးနိုင်ငံကာကလည်းဒီလိုအခြေအနေတွေပေါ်ဝိုင်းဝန်းပြစ်တင်ရှုတ်ချကြပါတယ်ဒါမှမဟုတ်2010ခုနှစ်ကနေစလို့မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲတွေရှိလာခဲ့ပြီးနောက်ပိုင်းမှာတော့ပိတ်ဆို့တန်ခတ်မှုတွေကိုသက်ဆိုင်ရာနိုင်ငံတွေကရှော့ချခဲ့ပြီးနောက်မှာရောအမျိုးသမီးတွေအပေါ်လိမ်မန်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေအပါအဝင်လူခွင့်ချိုးဖောက်မှုတွေရော့ကျသွားခဲ့ပါပြီလားနိုင်ငံကအမျိုးသမီးဆွမ်းဆောင်ရှင်များစုရှင် KWO ကရင်အမျိုးသမီးအစည်းအရုံးအထွေထွေအတွင်းမှနော်ကညောဖော့ကအခုလိုပြောရတယ
် In 2017 the world watched in horror
As the Burmese army unleashed
2019 ခုနှစ်ကဆိုရင်လေမြန်မာစစ်တပ်ရဲ့ဖိနှိပ်ရက်စက်မှုတွေကိုကမ္ဘာကြီးအနေနဲ့စိုးရိမ်ထိတ်လန့်စွာမြင်ခဲ့ကြပါတယ်။အခုဒီချိန်ကတော့ရိုဟင်ဂျာအမျိုးသမီးတွေအပေါ်ကကျူးလွန်မှုတွေပါ။အမျိုးသမီးတွေပေါ်အဲ့ဒီလိုအာဓမ္မပြုကျင့်မှုတွေထောင်နဲ့ချီကိုတခြားတိုင်းရင်းသားတွေကလည်းမှတ်တမ်းပြုစုထားပါတယ်။ဒါပေမဲ့လည်းအဲ့ဒီလူတစုကနေပဲတိုင်းပြည်ကိုအုပ်ချုပ်နေပြီးကျမတို့လူထုတွေရဲ့ဘဝကိုထိန်းချုပ်နေပါတယ်။ဒါကြောင့်အဲ့ဒီလူတစုအပေါ်တရားမျှတစွာစီရင်နိုင်ဖို့ကဘာကြီးအနေနဲ့ဆောင်ရွက်ပေးပါလို့ကျမအနုညွတ်မေတ္တာရက်ခံပါတယ်
။ငယ်စဉ်ကတည်းကထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာကြီးပင်းခဲ့တဲ့နောက်ကညောဖွာ KWO ကရင်မျိုးသမီးအစည်းအဝေးအဖြစ်နဲ့လဲအကာအကွယ်မဲ့သူတွေအတွက်ရည်တည်လှူရှာခဲ့ပါတယ်။
ကျမတို့အစီအယုံကတော့ဥစားလေအဲ့ဒီစစ်အစိုးရကလူခွေရေးချုပ်ဖောက်တာပေါ့နော်ဟိုအဲ့ဒီအတွက်ကျမတို့ကတော့တခြားနိုင်ငံပဲဖြစ်ဖြစ်ဟိုပျော်ပြတာပြီးတော့လည်းအမျိုးသမီးနဲ့ကလေးအတွက်ပဲသူတို့ကလွန်ချွေမှုရှိအောင်ဟိုကျမတို့ကဟိုကူညီပေးတာပေါ့နော်
73ချိန်မြောက်ဖြစ်နိုင်ငံတကာအမျိုးသမီးရဲစွမ်းတပ်တည်ရှင်များစုကိုအခုနှစ်ချင်းမြင့်ရာမှာအမျိုးသမီးအခွင့်အရေးအတွက်အထူးကြိုးပမ်းခဲ့ကြသူတွေကိုရွေးချယ်ချင်းမြင့်တာဖြစ်ပြီးမြန်မာပါဝင်အိန္ဒိယဘင်္ဂလားဒေ့ရှ်တီးလင်္ကာနိုင်ငံအပါအဝင်စုစုပေါင်း10ဦးကိုချင်းမြင့်တာပါဘင်္ဂလားဒေ့ရှ်နိုင်ငံကဆုရှင်တဦးဖြစ်တဲ့ရာဇီယာဆယ်တနာဟာဆိုရင်လေရခိုင်ပြည်နယ်မောင်းတော်မှာရိုဟင်ဂျာမိဘနှစ်ပါးကမွေးဖွားခဲ့သူဖြစ်ပြီးရိုဟင်ဂျာလူမှုအတိုင်းအဝိုင်းအတွက်လူခွင့်ရေးဆိုင်ရာကိစ္စရပ်တွေမှာဆောင်ရွက်နေသူပါဘင်္ဂလားဒေ့ရှ်နိုင်ငံသားလည်းဖြစ်တဲ့သူဟာကျောင်းဆရာမရှိနေလူခွေလှူရှားသူအဖြစ်နဲ့ရိုဟင်ဂျာတွေပေါ်လူခွေချိုးဖောက်မှုတွေကိုအခြေခံပြီးအစိုးရခံစားရရေးသားခဲ့သူလည်းဖြစ်ပါတယ်။ရာဇီယာဆယ်တနာကဘင်္ဂါလီဘာသာစကားနဲ့အခုလိုပြောပါတယ
်။ဒါဘာသာပြောလာမတော့နာ။ဒါမှမဟုတ်ချစ်တဲ့သူအမီနာမှာ
ဒီစုဟာကျမကြောက်တဲ့အတွက်မဟုတ်ဘဲရိုဟင်ဂျာတမျိုးသားလုံးအတွက်ကူစားပြုပါတယ်။ကျမရိုဟင်ဂျာအရေးအတွက်ကြိုးပမ်းဆောင်ရွက်လို့ရတဲ့ဒီစုကိုကျမတိတ်ကိုတမိုးထားပါတယ်။
နိုင်ငံကအမျိုးသမီးရဲစွမ်းတပ်တည်ရှင်များစုချီးမြှင့်မှုအတွက်သက်ဆိုင်ရာနိုင်ငံတွေကအမျိုးသမီးဆွမ်းဆောင်ရှင်တွေကိုအဲဒီနိုင်ငံအခြေစိုက်အမေရိကန်တန်ယုံတွေကနေရွေးချယ်ပေးပြီးတဲ့နောက်အမေရိကန်နိုင်ငံကြီးဌာနကနောက်ဆုံးအတည်ပြုထပ်မံရွေးချယ်ပေးရတာပါအခုလိုစုပေးပွဲကိုနှစ်စဉ်ကျင်းပလာတာဒီနှစ်မှာ73ချိန်မြောက်ရှိပြီဖြစ်ပြီး2012ခုနှစ်တုန်းကမတ်ဇင်မာအောင်နဲ့2015ခုနှစ်မှာမတ်မေဇပေပြူတို့လည်းဒီစုရရှိခဲ့ပူပါတယ်ခင်ဗျာ
ကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်တည်းပါပဲဒီကနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ကိုတော့နေပြည်တော်အပါအဝင်ရန်ကုန်မန္တလေးမြို့ကြီးတွင်နဲ့မြန်မာနိုင်ငံနေရာတဝမ်းတော်တော်များများမှာကျင်းပကြပါတယ်မြန်မာနိုင်ငံကနေပဲအသီးသီးရဲ့ဥဆောင်မှုအခမ်းအခဏတွေမှာတော့အမျိုးသမီးတွေကိုနေရာပေးရွေးချယ်မှုကအားနည်းနေသေးတယ်လို့နိုင်ငံရေးလူမှုရေးအသင်းအဖွဲ့တွေမှဥဆောင်နေတဲ့အမျိုးသမီးခေါင်းဆောင်တွေကဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာထုတ်ဖော်ပြောဆိုလိုက်ကြပါတယ်အမျိုးသားတွေကိုဦးစားပေးလေရှိတဲ့မီယိုဖလာစင်းစားပုံအရာရောအရေးချင်းရှိတဲ့အမျိုးသမီးတွေကိုဒီနေရာမပေးတဲ့အတွက်ကြောင့်ရောထိုက်တဲ့နေရာမရသေးတာလို့ထောက်ပြကြပါတယ်ကိုညံဝင်းအောင်ပြောပြပေးပါရှင
်2019ခုနှစ်နိုင်ငံတကာအမျိုးသမီးနေ့ဆောင်ဖို့ကတော့ Balance World for Better World ဒန်းတူညီများမှုဖြင့်ကမ္ဘာကြီးကိုပိုမိုကောင်းမွန်စေမည်ဆိုတာပဲဖြစ်ပါတယ်စည်ရေးပဋိပက္ခနဲ့အကြမ်းဖက်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာတော့လုံလောက်တဲ့ညီညာရေးအခြေအနေတရက်မရရှိသေးသလိုစီးပွားရေးနဲ့လူမှုရေးပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာလည်းစိန်ခေါ်မှုတွေကအများကြီးရှိနေစေဖြစ်ပါတယ်ဒီလိုပြဿနာတွေကိုရင်ဆိုင်ဖြေရှင်းရမှာအမျိုးသမီးတွေရဲ့ပါဝင်နိုင်ခွင့်ကအခုအချိန်ထိအကန့်အသတ်ဖြစ်နေစေပဲလို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းက VOA ကိုပြောပါတယ
်တကယ်တမ်းကျတော့နိုင်ငံရဲ့တာဝန်ကိုထောက်ဆောင်ရမယ်ဆိုလို့ရှိရင်အမျိုးသမီးနဲ့အမျိုးသားတန်းတူရွေးချယ်လိုက်ရတဲ့အခါမှာအရင်ချင်းချင်းတူတယ်ဆိုရင်တော့အမြဲတမ်းပါပဲအော်အမျိုးသားကပဲရွေးချယ်ခံရတာညရယ်။ဒါကြောင့်လေကျမတို့ဒီအစိုးရဆိုလက်ထက်မှာဆိုရင်လေငါဒီလွတ်တော်ကိုလေရွေးချယ်ရဲဆိုတဲ့အခါမှာအမျိုးသမီးကိုဦးစားပေးမယ်၊ခိုင်းသားကိုဦးစားပေးမယ်ဆိုတော့ကျမတို့ NLD မှာလည်းရှိခဲ့တာပါပဲ။ဒါပေမဲ့လည်းတကယ်တမ်းကျတော့ဖြစ်လာရင်ရှိလိုက်ပါအမျိုးသမီးရာခိုင်နှုန်းကအမျိုးသားရာခိုင်နှုန်းထက်ဆိုင်တအားကိုမဲနေသေးတယ်လို့ကျမပြောချင်ပါတယ်။နိုင်ငံတာဝန်ကိုထမ်းဆောင်ရတဲ့ခေါင်းဆောင်ပိုင်းနေရာဆိုရင်လေအမျိုးသမီးရဲ့အခမ်းအနားကိုအခုလက်ထက်ဒီရောကျမတို့အမျိုးသမီးတွေကတာဝန်ထမ်းဆောင်တဲ့အလှည့်ကိုရောက်ဖို့အမျိုးသားနဲ့ရှင်ရင်တော့ဒုတိယတန်းနေရာမှာပဲအများတိုင်းရှိနေပါသေးတယ
်။ NLD အစိုးရလက်ထက်မှာအပြည့်ရဲ့ညီညာရေးရဖို့ကြိုးပမ်းနေစေဖြစ်ပါတယ်။ညီညာရေးဆွေးနွေးပွဲတွေမှာအမျိုးသမီးပါဝင်မှုပိုရှိခြင်းကညီညာရေးနဲ့ပိုနီးစပ်စေမယ်လို့ကချင်ညီညာရေးကွန်ရဲ့ညှိနှိုင်းရေးမှူးဒေါ်ခွန်ကြာကပြောပါတယ်။
အမျိုးသမီးများဒီဥဆောင်မှုမှာပါဝင်ခွင့်လို့ပြောလို့ရှိရင်တော့အရက်ဘက်အဖွဲ့အစည်းမှာကတော့အမျိုးသမီးခေါင်းဆောင်တွေအများကြီးရှိလာတာဖြစ်တဲ့အတွက်ကြောင့်မို့လို့ခေါင်းဆောင်အနေနဲ့အတိအမှတ်ပြုလဲခံရပါတယ်။ဆုံးဖြတ်ချက်ထားတဲ့နေရာတွေမှာလည်းပါဝင်ကြပါတယ်။သို့တော်လည်းပဲနေရာတစ်နေရာကိုအမျိုးသမီးနဲ့အမျိုးသားရှင်မယ်ဆိုလို့ရှိရင်တော့ အထူးဖြင့်တိုင်းရင်းသားဒေသတွေမှာတော့အမျိုးသမီးကိုသိမ့်မဲမထဲကြဘူးအမျိုးသားကတော့တာသွားတာပဲဖြစ်တယ်ရှင့်ခုချိန်ချီဆိုလို့ရှိရင်ရည်တွဲရတော့လကောင်းရည်ချင်းရတော့လကောင်းအမျိုးသားကပုံပြီးမှတာနေတဲ့အပိုင်းမှာရှိနေသေးတယ်ဥမာနိုင်ငံရေးကိစ္စနဲ့ဒီအင်းခန့်ရေးအတွက်ဥဆောင်မှုကိစ္စများတွေမှာတော့အမျိုးသမီးများအနေနဲ့မပါဝင်တဲ့လောက်ကိုရှိနေပါတယ်အကြမ်းမလို့အမျိုးသမီးများများပါဝင်တယ်ဆိုလို့ရှိရင်ငင်းခန့်ရေးကိုပို့ရမှာတော့မြန်နေပါတယ်။ဘာဖြစ်လို့လဲဆိုရင်ထွက်ပြေးနေရတာပြီးလို့ရှိရင်တော့မလုံခြုံတာဒုက္ခခံစားရတာအမျိုးသမီးဖြစ်တဲ့အတွက်ကြောင့်လို့အမျိုးသမီးများအနေနဲ့ကတော့ဒါငင်းခန့်ချင်တဲ့တိုက်ပွဲရကြပါဆိုတဲ့ message ကပို့များပါတယ
်။ဒါ
ကြောင့်မလို့အမျိုးသမီးပို့များရင်တော့ပို့ပြီးမှငင်းခန့်ရေးလည်းပို့ကောင်းမှာပါ
။ကမ္ဘာပေါ်မှာချို့ဆူပြီးခဲ့တဲ့ငင်းငင်းစာချုပ်180ချုပ်ကိုသူတည်သနာပြုခဲ့ရမှာအမျိုးသမီးတွေပါဝင်ခွင့်ရခဲ့တာကြောင့်30ရာခိုင်နှုန်းပိုပြီးအောင်မြင်မှုရရှိသလိုပိုပြီးလည်းရေရှည်တည်တတ်နေတယ်လို့ဆိုထားပါတယ်။တကယ်တော့မီယိုပလာစင်စားပုံတွေအရေးချင်းရှိတဲ့အမျိုးသမီးတွေကိုအားပေးကူညီမှုအားနည်းနေတာတွေကမြန်မာအမျိုးသမီးတွေဦးဆောင်မှုကဏ္ဍမှာထိုက်တဲ့တဲ့နေရာမရသေးကြောင်းရခိုင်မျိုးသားပါတီ ANP ဒုဥက္ကဋ္ဌလည်းဖြစ်ရှေ့နေတူဦးလည်းဖြစ်တဲ့ဒေါ်အေးနုစင်ကထောက်ပြပါတယ်
။ကျမတို့ရဲ့မြန်မာနိုင်ငံထဲမှာရှိတဲ့အစင်လာညင်ကျင်းမှုလို့ပဲပြောပြောအမျိုးသမီးကိုအမျိုးသားနဲ့ဂန်းလူသဘောထားတဲ့ဆက်ဆံတဲ့အလေးအကျင့်ကနည်းတယ်လीဆိုတော့ရှေ့ကိုထွက်လာတဲ့အမျိုးသမီးတွေဟာတော်တော်လေးယုံကြင်ပြီးမှပဲရှေ့ကိုရောက်လာကြတာဆိုတော့တကယ်တမ်းကျတော့တော်တဲ့ထမြက်တဲ့အမျိုးသမီးတွေအားလုံးရှေ့တန်းကိုရောက်လာပြီလားဆိုတော့လည်းမရောက်နိုင်ဘူးအမိန်းမဆိုတာဟာယောက်ျားလောက်တော့မတော်ဘူးပေါ့ဟိုအရေးချင်းသားတယ်လို့ထင်တော့မှသူကမိန်းမပဲဆိုတော့ဟိုတဖောထားတွေကိုတော့ကျမတို့ကိုရွေးကိုမြင်နေရတယ်။အဲအဲ့မှာနောက်တစ်ချက်လည်းပါလိမ့်မယ်။အမျိုးသမီးသူကွန်ထိုက်ကလည်းတကယ်တော့ရထက်တဲ့အမျိုးသမီးတွေအပေါ်မှာအာတိကူညီမှုလည်းနည်းတယ်။ဟိုလက်တွဲဆောင်ရွက်မယ်ဆိုရင်လည်းဟိုနည်းနည်းလေးအားနည်းချက်တွေရှိကြတယ်
။2019ခုနှစ်နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားတွေကိုမြန်မာနိုင်ငံနေပြည်တော်ရန်ကုန်နဲ့အခြားမြို့တွေမှာပါကျင်းပကြမှာဖြစ်ပါလေခင်ဗျာ
ကိုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါလေရှင်မနေ့ပြန်စနေညတဲ့လေလာအစီအစဉ်မှာလဲမြမမျိုးသမီးတွေရဲ့အခွေအရေးသူတို့ဘောမှာလုံခြုံမှုအကာအကွယ်ပေးနိုင်မှုအခြေအနေတွေအကြောင်းကိုဆွေးနွေးကြဖို့ရှိတာမို့တောတာရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့မြမငင်းညံရေးဆိုင်ရာသတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပေးကြပါရယ်အစိုးရနဲ့ NCA အပြည့်ရဲ့စာချုပ်ချုပ်ဆိုထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်လမ်းပြမြေပုံတစ်ခုလိုအပ်နေကြောင်းနဲ့ဒီအတွက် NCA လက်မှတ်ထိုးသေးသူတွေနဲ့ပါဘုံသဘောတူညီချက်ရရှိအောင်ညှိနှိုင်းပြီးတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာပါဝင်မှုသဘောထားထုတ်ပြန်လိုက်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ UPC မှာပါဝင်ရေးအတွက်ကိုလည်းအလွတ်သဘောဆွေးနွေးမှုတွေကနေတင်ဆောင်ရွက်ဖို့ကိုလည်းရည်ရွယ်ထားကြပါတယ်အပြည့်အစုံကိုတော့ကိုမိုးစောသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ NCA အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPST အထူးစည်းဝေးကိုဒီလ5ရက်နေ့ကနေ9ရက်နေ့အထိထိုင်းနိုင်ငံချင်းပိုင်မြို့မှာကျင်းပပြီးတဲ့နောက် PPST ရဲ့သဘောထားကိုပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်တာပါ PPST ရဲ့ပြောရေးဆိုခွင့်ရှိသူကင်းမျိုးသားစည်းရုံး KNU အထွေထွေတွင်ရင်းမှုဘရိုဆောထားတော်မူကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA မှာDemocracy Federal ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းဖော်ပြထားတာမရှိတာကြောင့်လမ်းပြမြေပုံတရက်လိုအပ်နေကြောင်းနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ UPC မှာပါဝင်ရေးအတွက်သူတို့ရဲ့သဘောထားကိုအခုလိုပြောဆိုပါတယ
်ကျွန်တော်တို့ဒီအနာဂတ် Democracy Federal ပြည်ထောင်စုကိုတည်ဆောက်နိုင်ရတဲ့အကြံလိုအပ်နေတယ်ဒီ Federal ပြည်ထောင်စုလမ်းပြမြေပုံကတော့လက်ပြလိုအပ်တယ်လို့ကျွန်တော်တို့မြင်တယ်ဒီဟာကိုကျွန်တော်တို့ရှင်းပြရတဲ့အနေနဲ့အရှင်းကိုအခြေခံပြီးတော့ကြားပြလဲဆိုတော့အဆိုင်ကိုကျွန်တော်တို့ဒီလိုကြားနေမှာဟိုအတူတကွစစ်စစ်နေပါတယ်။အဲကျွန်တော်တို့ကြားမဲ့ဆက်တဲ့ပြည်ထောင်စုကနံပါတ်7နံပါတ်ကြီးဆန်းရီကြီးရတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်လက်မှတ်ထိုးတဲ့ဆက်နဲ့မထိုးတဲ့ဆက်ကိုကြားမှာလဲကျွန်တော်တို့ဒီတကယ်ထားရက်တည်ပြီးတဲ့အနေနဲ့ရှင်တိုင်းရန်လုံးဟိုအတိတ်ခက်ရက်ပြီးတော့ကျွန်တော်တို့ဆက်တဲ့ပြည်ထောင်စုဟိုတစ်ဆင့်မျိုးချစ်သက်သွားနိုင်တဲ့အခြေခံမျိုးရရှိအောင်ကျွန်တော်တို့ကြိုးစားပြီးတော့အဲ့ဒီအခြေခံဘက်ကနေတစ်ဆင့်မျိုးကျွန်တော်တို့ပြန်ပြီးဆက်ထုတ်ပြီးတော့အချင်းတိုင်းအချင်းတိုင်းမှာမျိုးရှိမှုတွေကျင်းပပြီးတော့ UPC ချက်သွားမှာဖြစ်ပါတယ်
။ PPST CUAP ထုတ်ပြန်တဲ့ကြေညာချက်မှာတော့ Federal ပြည်ထောင်စုလမ်းပြမြေပုံချမှတ်နိုင်ဖို့အတွက်အစိုးရတက်မတော် NCA လက်မှတ်မီးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပါညှိနှိုင်းသွားမယ်လို့လည်းဖော်ပြထားပါတယ်။ PPST အဖွဲ့ခေါင်းဆောင် KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ကလည်း NCA အကောင့်ထဲပေါ်မှုဟာဒီမိုကရေစီနဲ့ Federal ပြည်ထောင်စုစနစ်ကိုရောက်ရှိစေမဲ့လမ်းကြောင်းကနေသွေးဖီနေတယ်လို့ပြောဆိုထားပါတယ်။ ဘဒိုစောထားတော်မူက NCA ကိုအကောင့်ထဲပေါ်တဲ့လုပ်ငန်းစဉ်မှာတစ္ဆိုတာတွေရှိနေတာနဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ UPC ဟာနောက်ဆုံးဆုံးဖြတ်ချက်ချတဲ့အဆင့်ဖြစ်တာကြောင့်လွတ်သဘောဆွေးနွေးဖို့ကြီးရထားကြောင်းလည်းပြောပါတယ
်။ကျွန်တော်တို့တရားရုံးရှင်းလင်းပေးဆိုတဲ့ကျွန်တော်တို့ဒီ UPC ကိုရောက်နိုင်တဲ့လမ်းကြောင်းကိုကြားတဲ့ဒီလမ်းကြောင်းစီမှာကျွန်တော်တို့ပြန်လည်ဆွေးနွေးနိုင်လို့လေပါဘူး။ကျွန်တော်ပြန်လည်ရှင်းလင်းပြောင်းလဲလို့ဒီလိုခုနကျွန်တော်ပြောတဲ့ပုံဒီမှန်းချက်ကျွန်တော်မထားရှိနိုင်တဲ့အတွက်ကြောင့်ဒီလိုမျိုးတရားဝင်စည်းရုံးတွေကြားနေတဲ့ဆရာတက်ကျွန်တော်အမှန်တကယ်ရှင်းရှင်းလင်းလင်းနဲ့အဲဒီတစ်ခုနဲ့တက်ကြမှာအဖြေရှာနိုင်တဲ့အဲ့ဒီဘောရှင်းလင်းပေါ်နဲ့ကျွန်တော်ကြားလိုက်ရေးချက်ဖြစ်တယ်လို့အဲ့တော့ဒီဘောရှင်းလင်းပေါ်ရကျွန်တော်တို့စိတ်ချောင်းနေတဲ့လမ်းကြောင်းကိုကျွန်တော်ပြန်လည်စက်မှတ်နိုင်ဖို့အတွက်ကျွန်တော်ကြိုးစားဆောင်ရွက်တော့ဖြစ်တယ်
PPST ရဲ့ကြေညာချက်မှာ PPST ရဲ့စုဖွဲ့မှုနဲ့ NCA စာချုပ်အရငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအကောင့်ထဲပေါ်နိုင်ဖို့အတွက် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲကိုမေလမှာကျင်းပသွားမှာဖြစ်ကြောင်းနဲ့ NCA စာချုပ်ကိုတက်မှတ်စွာအကောင့်ထဲပေါ်နိုင်ဖို့အတွက်အလို့ဖွဲ့ဖွဲ့စည်းထားကြောင်းလည်းဖော်ပြထားပါတယ်ဒါအပြင်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်ရေးအတွက်သက်ဆိုင်ရာအဖွဲ့တွေကိုချန်လက်မထားတဲ့အခြေခံမူကိုအစဉ်တစိုက်အကောင့်ထဲပေါ်သွားမှာဖြစ်ကြောင်းနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းတာကိုကြိုးဆိုကြောင်းလည်းဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလ17ရက်နေ့ကကရင်မျိုးသားအစည်းအရုံး KNU နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တို့ကဒေါ်ဆန်းစုကြည်နဲ့တမ်ရော်ကာကွယ်ရေးဦးစီးချုပ်စီကိုငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးစာရေးသားပေးပို့ခဲ့ပါတယ်။ဒီစာမှာပြီးခဲ့တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးတွေကနေချမှတ်တဲ့ပြည်တော်စုသဘောတူညီချက်တွေဟာဖက်ဒရယ်ပြည်တော်စုတည်ဆောက်ဖို့အတွက်ခိုင်မာတဲ့အခြေခံတွေမဟုတ်တာကြောင့်2020မှာဖက်ဒရယ်ပြည်တော်စုအခြေခံမူတွေချမှတ်ဖို့နဲ့တက်တွေပြန်လည်ပေါင်းစည်းရေးကိုအပြီးဆောင်ရွက်ဖို့ဆိုတဲ့အပေါ်မှာမေးခွန်းတွေရှိနေကြောင်း NCA အပေါ်အဓိပ္ပာယ်ဖွင့်ဆိုမှုကွဲပြားနေတာကြောင့်ပြည်ပခန့်တွေကြုံတွေ့နေရတဲ့အတွက် NCA ရန်နေရာကိုပြန်လည်တုံ့တက်ဖို့ရှိကြောင်းနဲ့ဖက်ဒရယ်စနစ်ကိုသွားဖို့သဘောတူကြပေမဲ့ဘလို့ပုံစံမျိုးဆိုတာကိုအစိုးရတက်မရော်နဲ့တိုင်းရင်းသားတွေအကြညှိနှိုင်းဖို့လိုအပ်ကြောင်းစတဲ့အချက်တွေပါဝင်ပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုတော့ကိုအောင်လင်းဦးကတလဲကြေညာပေးပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စီယုံရေးမှူးဟောင်းပေါ်မနာဖော့ကိုအခွန်ရှာမှုမနိုင်းလုပ်ငန်းတွေမှာမမှန်မကန်လုပ်မှုတွေနဲ့ထောင်နဲ့48လစီရင်ချက်ချလိုက်ပါတယ်။စူဝါရှင်တွေကတော့နှစ်ရှည်ထောင်နဲ့ပြစ်ပေးဖို့ရှောက်လဲထားတာပါ။မနေ့ကတရားခွင်မှာကျူးလွန်ခဲ့တဲ့မှုတွေနဲ့ပတ်သက်လို့တောင်းပန်တာမရှိဘဲသူ့အတွက်ဂုဏ်သိက္ခာထိခိုက်ပြီးရှယ်ကွက်ဖျက်ခဲ့ရတဲ့အကြောင်းတရားသူကြီး TSLS ကိုမနာဖော့ကပြောဆိုခဲ့ပါတယ်။ကျူးဆန့်ကျင်ပါဝင်အမုန်းပွားမှုတွေကိုနဲ့မတူတဲ့သူတွေပေါ်တီးမခံနိုင်မှုတွေကိုဝေဖန်ဖြစ်တင်နဲ့ဆုံးဖြတ်ချက်ပြေကူအမေရိကန်လွတ်တော်အမတ်တွေတခဲနဲ့သဘောတူလိုက်ကြပါတယ်။အစ္စရေးပေါ်ထားတဲ့မူဝါဒပေါ်မွတ်စလင်အောက်လွတ်တော်အမတ်တယောက်ကဝေဖန်ပြောဆိုလိုက်ပြီးတဲ့နောက်လွတ်တော်မှာအခြေတင်ဆွေးနွေးပြီးဆုံးဖြတ်လိုက်ကြတာပါ။တောင်ကိုရီးယားမှာဆွေးရဖော်တွင်ကြီးကျယ်ပြောင်းလဲလုပ်မဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ပြန်လည်ပေါင်းစည်းရေးဝန်ကြီးကိုဒီနေ့ပဲသမ္မတမွန်ဂျေအင်ကအသစ်ပြောင်းလဲခံရလိုက်ပါတယ်။ဒီချိန်ထဲမှာပဲသိပ္ပံနယ်နေပညာဝန်ကြီးဌာန၊ရင်းချင်းမှုဝန်ကြီးဌာန၊အာဇာနဲ့ခီးစွာလုပ်ငန်းဝန်ကြီးဌာန၊အသေးစားနဲ့အလက်စားလုပ်ငန်းဝန်ကြီးဌာနပြည်ထောင်ဝန်ကြီးဌာနကုန်လန်းတည်ယူပို့ဆောင်ရေးနဲ့ငါးဖက်လုပ်ငန်းဝန်ကြီးဌာနဝန်ကြီးတွေကိုလည်းပြောင်းလဲခန့်အပ်ခဲ့ပါတယ်။ဒီနေ့ချောက်တဲ့ပြည်ဆိုင်အမျိုးသမီးများနဲ့အထိမ့်မှအဖြစ်မြန်မာနိုင်ငံအပါဝင်ကမ္ဘာတော်မှာအမျိုးသမီးအခွင့်အရေးတွေရရှိဖို့နဲ့အကာအကွယ်ပေးဖို့တောင်းဆိုလိုက်ကြပါတယ်။နေပြည်တော်နဲ့ရန်ကုန်ပါဝင်မြန်မာနိုင်ငံကမြို့တော်များမှာအစိုးရကစီစဉ်ကျင်းပတဲ့အခမ်းအနားတွေမှာတော့အမျိုးသမီးတွေအခွင့်အရေးနဲ့စွမ်းရည်မြင့်တင်ရေးဟောပြောဝေးတွေပြိုင်ပွဲအခမ်းအနားတွေပါပါတယ်။အမျိုးသမီးအခွင့်အရေးလှူရှားသူတွေကတော့မြန်မာပြည်ရေပေါ်အကောက်ွယ်ပေးနေရတဲ့အချက်ပြမှုတွေပေါ်အလေးထားပြောဆိုခဲ့ကြတာပါ
။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Zubel Adayes ဖြစ်ပါတယ်ရှင်။ကျမကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ယနေ့နေ့ရဲ့အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကို Asia Sub 7 ဂျူရူကနေစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
်